မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေပြီးကျန်းမာရေးဆုံးရှုံးမှုနဲ့စားတောက်ရေးအခက်အခဲတွေရင်ဆိုင်နေကြပါတယ်အလုတ်ကန်ရှားပါပြီးငွေကြေးမလုံလောက်တဲ့အတွက်ဈေးကူဈေးဝယ်စတာတွေမလုံနိုင်ဘူးလို့ဒုက္ခတွေကပြောပါတယ်မီဇိုရမ်အစိုးရနဲ့ပရဟိတကူညီသူတွေကတတ်နိုင်တဲ့အကူအညီတွေပေးနေပေမဲ့လည်းဒုက္ခတွေအများစုကအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆွန်မွန်ကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာဆီယနာတိမ်နေတဲ့နောက်ပိုင်းဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်နှိမ်နင်းတာနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာကြောင့်ချင်းပြည်နယ်နဲ့ကယက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတောင်းနှင်ချီပြီးတော့ထွက်ပြေးခိုလုံခဲ့ကြပါတယ်အဲ့ဒီဒုက္ခတွေအများစုမှာဝင်ငွေမရှိတဲ့အတွက်နေရေးစားရေးစေကူတရေးတွေမှာအခက်တွေ့နေကြပါတယ်နေထိုင်မကောင်းဖြစ်ပေမဲ့ငွေကြေးမတန်နိုင်လို့ဆေးမကုနိုင်ဆေးမဝင်နိုင်ဖြစ်နေတဲ့အခြေအနေကိုဒုက္ခတဲ့တူကအခုလိုပြောပြပါတယ်
။ဆေးပေါက်ကြီးမှလည်းခက်ခဲတဲ့အားနဲ့ဟာဆေးဝေဖို့နေမကောင်းတဲ့ကျန်းမာတဲ့အချိန်မှာဆေးဝေဖို့ပြီးတော့ဆေးခန်းသွားပြဖို့အကြိမ်ခါလေးခက်ခဲတဲ့လူကြီးကတော့လူဦးရေရဲ့သုံးပုံမှနှစ်ပုံကခက်ခဲမှုရှိပါတယ်။သူကတော့သူတို့ပြည်သက်လူစီမှာနည်းနည်းအသေးသေးအဲ့လိုမျိုးချင်းဟာပြီးမှသင်္ခန်းသွားကြတဲ့လူတွေရှိတယ်လို့ထို့ဆိုရင်တော့ဒီတိုင်းအောင် ET မှာဟောပါရစမော်လီနဲ့အနီနာမှာတောင်းပြီးမှအဲ့လိုမျိုးတွေရှင်းတဲ့လူတွေနဲ့ရှိပါ
မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားသူက3000လောက်ရှိနေပါတယ်အဲ့ဒီထဲမှာ3ပုံ2ပုံလောက်ဟာငွေကြေးခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်နိုင်ငံရထားမှာရှိတဲ့မိသားစုဆွေမျိုးတွေကထောက်ပံ့သူတွေကနေလွဲလို့လူတော်တော်များများအဆင်မပြေဖြစ်နေကြတယ်လို့နောက်ထပ်ဒုက္ခသည်တူကပြောပြပါတယ်
ဒီချိုကတော့ကွာသူစားသမီးတွေညီကိုမောင်နှမတွေကလည်းချားမှရှိရလို့ကတော့နင်းနေအရှင်ကြီးတာပေါ့ဒါပေမဲ့လုံးဝကွာစားသမီးကိုဖက်မှမရှိတဲ့လူတွေဆိုတော့ကိုခက်ခဲရှိတာကိုလည်းကွာဘာတယောက်တော့ရှိတယ်ကျွန်တော်တို့ကလည်းမကူနိုင်ဘူးကွာခက်ကလည်းအကူကြီးပါမရှိဘူးဆိုတော့ကိုလည်းရှင်းလို့မှကွာတလလောက်ဖက်သွားပြီလေသူကြီးသူကမှနင်းနေအရှင်ကြီးကို
မေဇရန်ဆိုရကမြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဒုက္ခသည်အတိမတ်ပြုကပ်ပြားတွေထုတ်ပေးထားသလိုအကူအညီပေးမှုတချို့လည်းရှိပါတယ်ပရာဟိတကူညီပေးသူတွေကလည်းလိုအပ်တဲ့စံစီပေအားလူစားတဲ့စားသုံးကုန်တွေကိုထောက်ပံ့ပေးလျက်ရှိပါတယ်ဒါပေမဲ့စစ်ပေးဒုက္ခသည်ဥယေကအလွန်ကိုများပြားတာကြောင့်စားရေးတောက်ရေးနဲ့တောက်သုံးရေးကအဆအခက်အခဲဖြစ်နေကြတာပါ
ကိုလိုလိုရှင်ကစစ်နာကတော့ကွာစားဝင်နေတဲ့ဟိုဆံပေါ့နော်ဒီကတော့ဆံပေါ့ဒီဟောကြီးကိုလို့ဆက်ကြည့်တာနော်။ထောက်ဖန်းမှုကတော့ဟောရတယ်လို့ပဲပြောရပါဘောနော်။ထောက်ဖန်းတဲ့လူတွေဟောအခုတော့ဆိုဟာဆာနဲ့ထောက်ဖန်းတာဟာတော့ဟောနေကြည့်တယ်ကို
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နောက်ထပ်ဒုက္ခတဲ့အမျိုးသမီးတဦးကလည်းသူနေတဲ့နေရာမှာဆန်စီပဲအပြင်မီဇရိုက်အစိုးရကနေမြန်မာဒုက္ခတွေအတွက်မိသားစုတစုကိုမြန်မာကျပ်ငွေ3000လောက်ထိတော့တစ်ခါတလေထောက်ပံ့ပေးတာမျိုးရှိတယ်လို့ပြောပါတယ်။
ငွေကြေးထုတ်ပေးမှုကတော့တစ်ခါတလေကြရင်ရတယ်တစ်ခါတလေလိမ့်မှရတာအများဆုံးကတစ်ခါတလေကြရင်ဟိုမြန်မာငွေနဲ့2000လို့3000လို့အဲ့ဒါပေးလို့ချင်စီးတယ်တစ်ခါတလေမှပဲအဲ့ဒ
ါမြန်မာစစ်ဘေးဒုက္ခသည်တွေဟာမီဇိုရမ်ပြည်နယ်ရဲ့မြို့တော်အိုင်ဇောမြို့ဘာဝေခရိုင်ဆက်တစ်ခုမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်နေကြတာပါတချို့ကတော့အိမ်ငှားပြီးနေထိုင်သူတွေလည်းရှိပါတယ်စီးရီးယားအကြမ်းမဖက်လှုပ်ရှားမှုမှာပါဝင်ခဲ့လို့အိန္ဒိယဘက်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခသည်အမျိုးသမီးတဦးကလည်းသူ့အခက်အခဲအခုလိုပြောပြပါတယ
် GDM ထုတ်ပြန်နေလဲဟာမရဘူးဆက်ဆက်ဝင်ရစ်ခဲ့တာဘယ်တော့အမျိုးရအဲ့လိုဒီနေ့ထုတ်ပြန်လို့တရှာရတာမျိုးရမထုတ်ပြန်တော့နေစားရဘူးပေါ့ခက်ခဲတော့များကြည့်ပါပဲဥလက္ခဏာလည်းရှိသေးတယ်အဲ့လိုကံရဘာမှလုပ်ဖို့မရှိဘူးဒီမှာကအဲ့လိုမရှိဘူးကတောင်းရတခါတလေတောင်းရလို့တော့ရှိတယ်ဒါပဲ
ချင်းပြည်နယ်မှာချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံကြသူတွေကနေစဉ်နဲ့အများရှိနေပါတယ်။အဲဒီဒုက္ခသည်တွေအနေနဲ့နေရေးစားရေးကျန်းမာရေးစတဲ့အရေးပေါ်အကူအညီစောင့်ရှောက်မှုတွေလိုအပ်နေတာဖြစ်ပါတယ်ရှင်။
ပတ်စုံမှတင်ပြပေးကြတာပါခင်ဗျာ။